အမေရိကန်ဆိုရဟာမူလဌာနနိုင်ငံတွေကိုပြန်ပို့သင့်တဲ့ရွှေပြောင်းချေချနေတဲ့သူရှိရကြောကိုအမေရိကန်နိုင်ငံသားအဖြစ်ခံယူခွင့်မှားယွင်းပြီးပေးအပ်ခဲ့ပါတယ်။အမိမေလူကြိုရေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ဆေးမှုပြုလုပ်ရမှာအခုလိုရှာဖွေတွေ့ရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတာဒါမှမဟုတ်လိန်လေပြီးရွှေပြောင်းချေချနေထိုင်ခွင့်ရရှိအောင်ဆောင်ရွက်သူနှုံများတဲ့နိုင်ငံတွေကလူဦးရေ858ယောက်ကိုနိုင်ငံသားခံယူခွင့်ပေးအပ်ခဲ့လို့တနင်္လာနေ့ကထုတ်ပြန်လိုက်တာပါ။အမိမေလုံခြုံရေးဌာနစစ်ဆေးရရှိချုပ်ဂျွန်ရူ့ကဒီရွှေပြောင်းချေချနေထိုင်သူတွေဟာနိုင်ငံသားခံယူဖို့လျှောက်လွှာတင်ရမှာနာမည်တွေမွေးတက်ကြတဲ့အတုတွေကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်အချက်လက်စုဆောင်းထားတဲ့အစိုးရရဲ့ database မှာအဲ့ဒီနိုင်ငံသားလျှောက်ထားသူတွေရဲ့လက်ပေါ်ရာတွေပျောက်ဆုံးနေတာကြောင့်အခုလိုမှားယွင်းတာဖြစ်တယ်လို့လည်းသူကပြောပါတယ်မှားယွင်းစွာနိုင်ငံသားခံယူခွင့်ပေးအပ်ခဲ့သူတွေက၃ဦးထက်မနည်းဟာနောက်ခံကိုရေးအချက်လက်တွေကိုအသေးစိတ်စစ်စစ်ပြီးမှသာအလုပ်ရရှိနိုင်တဲ့လေစိတ်တွေနဲ့ရေချောင်းဆိုင်ရာဌာနတွေလိုနေရာတွေမှာအလုပ်လုပ်ခွင့်ရရှိခဲ့ပြီးစရုပ်ထမြောက်တဦးကတော့ရဲဝန်တန်းတဦးဖြစ်လှုပ်လှုပ်ကင်နေပါတယ်။လွန်ခဲ့တဲ့နှစ်တုန်းကလည်းစုံစမ်းစစ်ဆေးသူတွေဟာတန်လျာဖြစ်ပွဲကောင်းတဲ့တခြား953ဦးကိုရှာဖွေတွေ့ရှိခဲ့ပါသေးတယ်ခင်ဗျာ။